မြန်မာနိုင်ငံအပါအဝင်ကျူဘာ၊အင်ဒိုနီးရှား၊ဆီးရီးယား၊လီယွန်အပြင်စပိန်ပန်းဖြေကျွန်းတချို့ကနေပြင်လာတဲ့ဗြိတိန်နိုင်ငံသားလူငယ်တွေကိုဗစ်ကာကွယ်ဆေးနှလုံးအပြည့်အဝမထိုးရသေးရင်တခြားခွဲဟိုတယ်ကွာရန်တင်းဆယ်ရက်နေဖို့ဗြိတိန်အစိုးရကညွှန်ကြားလိုက်ပါတယ်
I think we all know by now that traveling at the moment is not the same as it was before.
There was a ကယောဂါကူးစက်မှုတွေကြောင့်ကမ္ဘာတဝန်းခရီးသွားလာကြတာတွေဟာအရင်ကနေမတူဘူးဆိုတာအားလုံးသိပါတယ်။ယောဂါကူးစက်မှုတွေတိုးလာလို့စောင့်ကြည့်နေရတဲ့နိုင်ငံတွေကိုသွားလာဖို့အတွက်ကြိုတင်လက်မှတ်ဝယ်ထားမယ်ဆိုရင်တက်မှတ်ချက်တွေနဲ့အညီပြန်ပြီးပြင်ဆင်နိုင်ဖို့ငွေပြန်အန်းတာဒါမှမဟုတ်တဲခိုစရာနေရာပြန်ပြောင်းနိုင်အောင်ပြင်ဆင်ထားဖို့လိုတယ်ဆိုပြီးဗြိတိန်တယ်ယူပို့ဆောင်ရေးဝန်ကြီး Grant Shepherd ကပြောဆိုသွားတာပါ။ကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်စောင့်ကြည့်နေတဲ့နိုင်ငံတွေထဲမှာဗြိတိန်နိုင်ငံသားလူငယ်တွေနွေရာသီအများဆုံးသွားလာတဲ့စပိန်နိုင်ငံကအီဘီဇာ၊မာလိုကာနဲ့မနော်ကာကျွန်းတွေကိုလည်းထပ်ပြီးဖြည့်ဆွတ်ထားပါတယ်။ဗြိတိန်ဟာကိုဗစ်ကာကွယ်ဆေးထိုးရေးအစီအစဉ်တွေကိုတခြားနိုင်ငံတွေထက်အစောဆုံးစတင်လုပ်ဆောင်နေတဲ့နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အနည်းအောင်ဆင်းသက်မှတ်ထားတဲ့ကန့်သက်နိုင်ငံတွေကိုသွားလာတဲ့သူတွေခီးစဉ်ကပြန်လာရင်တခြား quarantine နေထိုင်ဖို့နဲ့ယောဂါရှိမရှိစစ်ဆေးဖို့စီကံသတ်မှတ်ချက်တွေထုတ်ပြန်ထားပါတယ်။ကာကွယ်ဆေးအပြေးအဝထိုးပြီးသားဗြိတိန်နိုင်ငံသားတွေအနေနဲ့ပြင်းရောင်အဆင့်နဲ့အနည်းရောင်အဆင့်သတ်မှတ်နိုင်ငံတွေကလွဲလို့တခြားနိုင်ငံအားလုံးကိုခရီးသွားမယ်ဆိုရင်လွတ်လွတ်လပ်လပ်သွားခွင့်ပြုထားပါတယ်ရှင်။